ဒီဆွေးနွေးပွဲမှာအမေရိကန်ဒုလက်ထောက်နိုင်ငံခြားရေးဝန်ကြီးဂျိုးဆက်ယွမ်ကမြန်မာနိုင်ငံမှာမနစ်ကနိုဝင်ဘာလအတွင်းဒေါအောင်ဆန်းစုကြည်နေတဲ့ကျုပ်ကလွတ်မြောက်မှုနဲ့ရွေးကောက်ပွဲကျင်းပခဲ့မှုတွေဟာမြန်မာနိုင်ငံရေးမှာထူးခြားဖြစ်စဉ်တစ်ခုလို့ပြောဆိုခဲ့ပါတယ
် Of significance I would say is the freeing of Aung San Suu Kyi. It is very significant that she was freed and there was an election last year in November. So those two events
ဒီဖြစ်စဉ်တစ်ခုကနေနောက်ထပ်ဖြစ်ပေါ်ခဲ့တဲ့တတိယမြောက်ထူးခြားဖြစ်စဉ်တစ်ခုကတော့အစိုးရအသစ်အဖွဲ့ပေါ်ပေါက်လာတာပါအစိုးရအသစ်မှာအများစုကအရင်လူတွေဆိုပေမဲ့အမေရိကန်အနေနဲ့အစိုးရအသစ်နဲ့ဆက်လက်ဆက်သွယ်ဆောင်ရွက်သွားမှာပါလို့မစ္စတာယွမ်ပြောဆိုခဲ့တာပါဒါပြင်အမေရိကန်အစိုးရအနေနဲ့ဘာကိုမျှော်လင့်ထားသလဲဆိုရင်အချက်၄ချက်ကိုထောက်ပြပါလိမ့်မယ်လို့သူကပြောပါတယ်နံပါတ်၁အချက်ကတော့နိုင်ငံရေးအကျဉ်းသားတွေလွှတ်ပေးဖို့ပါဒုတိယအချက်ကတော့ NLD အပါအဝင်အတိုက်ခံတွေကိုချိန်ချောက်မှုတွေမပြုတ်လို့ဖို့ပါပဲလို့သူကပြောပါတယ်အဲတတိယအချက်ကိုလည်းသူကဆက်ပြီ
း We would be looking for some kind of dialogue not just with democratic opposition but also with ethnic parties
ဒီမိုကရက်တစ်အင်အားစုတွေကြီးမဟုတ်ပဲတိုင်းရင်းသားခေါင်းဆောင်တွေနဲ့ပါတွေ့ဆုံဆွေးနွေးရေးလုပ်ဖို့လိုပါတယ်နောက်စတုထအချက်အားဖြင့်အတိုက်ခံတွေတိုင်းရင်းသားအင်အားစုတွေခေါင်းဆောင်တွေကိုအဓိကနိုင်ငံရေးဖြစ်စဉ်မှာပါဝင်ခွင့်ပေးဖို့ပါဒီအချက်တွေကိုဖြည့်ဆည်းဆောင်ရွက်မှုမရှိဘူးဆိုရင်မြန်မာနဲ့အာဆီယံဆက်ဆံရေးကိုဖြစ်စေမြန်မာနဲ့နိုင်ငံတကာဆက်ဆံရေးကိုဖြစ်စေကောင်းမွန်တဲ့အနေအထားကိုရောက်ရှိလာမှာမဟုတ်ဘူးလို့သူကပြောပါတယ်။အဲဒီကိစ္စတွေဟာအမေရိကန်အစိုးရနဲ့နေပြည်တော်ကမြန်မာအစိုးရတို့ကြားပြောဆိုရမယ့်ကိစ္စတသက်မဟုတ်ပါဘူး။မြန်မာအစိုးရနဲ့အာဆီယံ၊အိန္ဒိယနိုင်ငံတွေ၊ EU နဲ့နိုင်ငံတကာနဲ့ဆွေးနွေးပြောဆိုရမယ့်ကိစ္စတွေလည်းဖြစ်ပါတယ်လို့သူကပြောပါတယ်။အမေရိကန်ကချင်းကဲဆက်ဆံရေးလမ်းကြောင်းဖွင့်လှစ်ထားပါတယ်။အမေရိကန်အစိုးရအနေနဲ့ပြစ်ဒဏ်ခတ်မှုအပါအဝင်ဒီရည်ရွယ်ချက်တွေကိုအောင်မြင်ဖို့အပြည့်အဝစွမ်းဆောင်နိုင်လိမ့်မယ်မဆိုနိုင်ဘူးလို့လည်းသူကပြောပါတယ
် I mean ultimately it really is a process for the Burmese population themselves in the end they are going to
ဒါဟာလုပ်ငန်းစဉ်တစ်ခုပါဒီရည်ရွယ်ချက်တွေပေါ့မြောက်အောင်မြင်ဖို့ကအမေရိကန်အနေနဲ့ကူညီဆောင်ရွက်ပေးတာပဲရှိပါတယ်အဓိကကတော့မြန်မာနိုင်ငံသားတွေကပဲဆုံးဖြတ်ဆောင်ရွက်ရမှာဖြစ်ပါတယ်လို့ပြောသွားခဲ့တာပါအာရှနဲ့ပစိဖိတ်ဒေသဆိုင်ရာအမေရိကန်ဒူးလက်ထောက်နိုင်ငံခြားရေးဝန်ကြီးမစ္စတာဂျိုးဆက်ယွမ်ဟာပြီးခဲ့တဲ့ဒီဇင်ဘာလကမြန်မာနိုင်ငံကိုတွားရောက်ခဲ့ပြီးဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့သူလည်းဖြစ်ပါတယ်ခင်ဗျာ